Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 23, line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
ပေကင်းရန်ကင်းမင်္ဂလာမနက်ခင်းပြည့်ကြပါစေခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီမနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ရေဦးမြို့နယ်ကရှေဟောင်းခရစ်ယာန်ဘုရားကျောင်းမိရှုဖြက်စီးခံရမှုအပေါ်ပုံရံမင်းကြီးကဝန်ထဲကြောင်းပြောကြားလိုက်ပါတယ်ကယ်လီဖိုးနီးယားတနက်ပြစ်မှုကျူးလွန်သူကိုရဲတပ်ဖွဲ့ဝင်တွေကရှာပွေးနေကြပါတယ်ယူကရိန်းကိုတိုက်ခိုက်ရေးတင်ကားတွေပေးပို့ဖို့ဂျာမနီကိုမဟာမိတ်တွေကဖိအားပေးနေကြပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
ကောင်းပါပြီရှင်စကိုင်းတိုင်းထက်ကကတားမြွနယ်ထဲမှာစစ်ကောင်စီကအင်အားဖြည့်တင်းနေသလိုကျေးရွာတွေလည်းမိရှုခံနေရတဲ့တဲ့င်းကိုဒီကနေ့ကြားဖို့ရှိပါတယ်
။အခုအဲ့နေရွာလုံးကပုံတော့ဖြစ်ပြီ။အဲ့ဒါတွေကအကုန်ပြေးနေရတာ။ပြီးတဲ့ခါကျတော့မိုးရွာရွာတော်တော်ကြီးထားတယ်။အိမ်ကြီးတထောင်ကျော်တဲ့
အဲ့ဒီအဆုံတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်စစ်ကောင်စီကကျင်းပပေါ်ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်းအမခပုဂ္ဂိုလ် Derek Chauvin နဲ့VOA တွေ့ဆုံမေးမြန်းခန့်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မှပေးစာများနဲ့ထူးခြားစာများသတင်းများအပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရသတင်းတွေကိုခုခေမောင်စိုးမင်းနဲ့ကျွန်မနှောင်းလောက်ပြောပြပါမယ်ရှင်
။ယူကရိန်းအတွက်လက်ပတ်တူအမျိုးအစားတင်ကားတွေပေးပို့ရေးအတီးပြုတ်ပေးဖို့ဖိအားပေးမှုတွေများပြားနေချိန်မှာပဲဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဟာပြင်သစ်သမ္မတနဲ့တနင်္ဂနွေနေ့ကပြင်သစ်နိုင်ငံမှာထိပ်သီးဆွေးနွေးပွဲပြုလုပ်ပါတယ်။ဂျာမန်ဝန်ကြီးချုပ်ကယူကရိန်းကိုအစ်မြင့်တင်ကားတွေပေးပို့မလားမပေးပို့ဘူးလားလို့မပြောခဲ့ပေမဲ့ဆုံးဖြတ်ချက်ကိုအမေရိကန်အပါအဝင်မဟာမိတ်တွေနဲ့အတူညှိနှိုင်းပူးပေါင်းချမှတ်မယ်လို့ Reuters သတင်းဌာနကကိုးကားဖော်ပြပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ပြင်သစ်လုတ်လက်ခရက်အမျိုးအစားတိုက်ခိုက်ရေးတင်ကားတွေယူကရိန်းကိုပေးပို့ဖို့မဖြစ်နိုင်ပါဘူးလို့အပြတ်မပြောနိုင်ကြောင်းပြောပါတယ်။အစ်မြင့်တင်ကားတွေပေးရမှာပြင်သစ်နိုင်ငံရဲ့လုံခြုံရေးကိုမထိကိုက်စေဖို့နဲ့ယူကရိန်းစစ်ပွဲပိုမိုကြီးထွားလာတာမဖြစ်ဖို့လည်းလိုပါတယ်လို့သတိပေးလိုက်ပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီး James Cleverly ကတော့ Sky News နဲ့တွဲဆုံမေးမြန်းခန်းမှာဂျာမနီနိုင်ငံလုံးလက်ပတ်အမျိုးအစားတင်ကားတွေကိုယူကရိန်းတပ်တွေအသုံးပြုတာမြင်လိုပါတယ်လို့ပြောပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအဖြစ်မကြာသေးခင်ကမှတာဝန်ယူခဲ့တဲ့ Republican အမတ် Michael McCaw ကတော့ဂျာမနီကတင်ကားတွေပေးအပ်လာအောင်အားပေးတဲ့အနေနဲ့အမေရိကန်ကလည်း Abraham အမျိုးအစားအကြီးစားတိုက်ခိုက်ရေးတင်ကားတွေပေးတင်ကြောင်း ABC သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့အနီးတရုတ်နယ်တကူပွဲတော်ကျင်းပနေတဲ့ကပွဲတစ်ခုမှာစနေနေ့ညနောက်ပိုင်းကလူဆယ်ယောက်တေဆုံးခဲ့တဲ့ပြစ်ခတ်မှုအကျူးလွန်သူကိုအာဏာပိုင်တွေဆက်ပြီးတော့ရှာဖွေနေပါတယ်။ Monterey Park အရပ်က Star Ballroom Dance Studio ပြစ်ခတ်မှုမှာအမျိုးသား9ဦးနဲ့အမျိုးသမီး9ဦးတေဆုံးပြီးတော့ဆယ်ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံခရိုင်ရဲမှူး Robert Luna ကပြောပါတယ်။အခင်းဖြစ်ပြီးတော့မိနစ်20 30အကြာလောက်မှာပဲအနီးအနားမှာရှိတဲ့ Alhambra မြို့ကလက်လိုက် Ballroom ခံမာတဲ့ကိုတနက်တလက်နဲ့လူတယောက်ဝင်လာခဲ့တယ်လို့လည်းရင်မှုကပြောပေမဲ့လို့ဒီဖြစ်နှစ်ခုဆက်ဆက်မှုရှင်းမရှိဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းပြောပါတယ်ထွက်ပြေးလွတ်မြောက်နေတဲ့တနက်သမားကိုရဲတပ်ကအပူတပြင်းလိုက်လံရှာဖွေနေပြီးမတင်ကားတဲ့ကားတွေကိုလုံခြုံရေးအထူးတပ်ဖွဲ့တွေကရှာဖွေတာတွေလည်းရှိခဲ့ပါတယ်တနင်္ဂနွေနေ့မှာပဲမတင်ကားသူရဲ့တပ်ပုံကိုလည်းရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်အဲ့ဒီပုံမှာတော့အညိုရောင်ဂျက်ကင်အဖြူရောင်အကွက်တွေပါတဲ့သိုးမွေးအုပ်ထုပ်ဆောင်ထားတဲ့မြင့်မှန်တက်ထားတဲ့အာရှနယ်ဘွားအမျိုးသားသူရဲ့ပုံကိုတွေ့ရပါတယ်။သူ့ကိုဘသူဘသူအဖြစ်မှမသိရသေးပေမဲ့လို့အာနီယာရှိတဲ့သူအဖြစ်သတ်မှတ်ထားတယ်လို့လည်းရဲတို့ကပြောပါတယ်
။အာဖရိကတိုက်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ရှိမြို့တော်ဝင်ရုံးချုပ်နဲ့အစိုးရအဆောက်အုံတွေက9နာရီကျော်ကြာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အဲရှာဘစစ်သွေးကြွာတွေကိုဆိုမာလီအစိုးရတပ်ဖွဲ့တွေကတိုက်ခိုက်ရှင်းလင်းခဲ့ပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးကြွာတွေအပြင်အရသာတချို့ပါတေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်
khawarijtii oo tiradeedu dhamayd ilaa 5 qof oo meedkoodaba hadda aad aragteen iyo qof kale oo
ka mid ah Wayne Gaybaum ma adiga bonfaw kweegeedu ne adii Pansy Migeedu situichua ngaw a bien taikai mu u dwin ayata 6 ugle pe songe baare lu Somali yetat phwe pyo yi sokwen shi du Sadib Adam Ali ga ati pyu baare Somali pyanja ye yinje mu ne khi twa win yi thana ga le taning ngri taikai mu u dwin El Shaba situichua 6 ugu asoya tat phwe rwi ga taut tin nai ga de lu pyo baare Elshabat Lenakai Pueria, Asuya Sidarilu Hansong Bi, Asuya Asaung Dwingo, Wenyao Lajara, Alu Somali Asuya Gapio Bare, Truha Pramazon Pakwe Lopi now, Lenakai Dwiga, Asaung Dego, Wenyao Siningejara Pipare, Elshabat Situchua Puegale, Truta Puerviga, Wenyao Taikai Kera, Pitelu, Telegramma Yeta Tavare, Kamiya.
Metric Dunchain, the town of Shire, Lithium Tataduba, Chowton Nego, Tiam and Kotobo, Juba Musu Swetane, Tioning Adano, Pawi, Lunga Ugo, Afghanistan, Talibanova, Pansi like Bare, Ninga Sheba, Jalalabat, Nezam Yama, Pansi like Daba, Pakistan and Yangada Saint, Tioning Ade, Tiopor and Chowtoni, Tiam and Timbabo, Tioning Adan the Une, Afghan Pampari, Jansi, Tajarelule, Taliban Talay Yashiri, Piojago, Afghan Yotan, Matanang Nuniga, Tolin Kebare. Afghan Tatu Dupo Yene Yinalunga Winitana Jira Yashi Momas Mas Russell Aquat Garo Edi Chow Donu Tema Lithium Tatu Donze Ti Pawanelu Kamamare Pakistan Nanganene Sachin Tisanida Data Atom Miatema Nuristane Kuna Yagane Di Chow Donigo Showet Dupo Kajara Pidelu Le Piovare American and Nido Dapari Truck Quatare in a town set the Kunima Ana Yu Ochola Chingrega Lithium Tatu Dupo Yamcha Kunigo Talibano Damit Haraba Afghanistan and by Miri Tema, Tola Tit Trillian Tamoshide, Lithium Apawin, Misha Taturi Shinirelu Subame, Sezu Nidunechi, Sipori, Popauni Rajang, Tatadu, Dupo Yelunga Nitu Temu Miawau, Uduyati Pianle Popiamu, Tencho Ye, Tanshin Swain, Toyumune, Petri Maba Tiga, Don Punijare, Lithium Tataturigo, Kabatawa, Welu Arile Minte Lanida Pipare.
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာငါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အကျံဖက်ပရိပကရီပေါ်ပေါက်နေတဲ့မြန်မာနဲ့ကဘာတလွားငင်းချမ်းကြီးအတွေ့တနင်္ဂနွေနေ့ကကြာရောက်တဲ့တရုတ်နှစ်တကူအထိတ်မတ်ဟောပြားရာမှာပုံရံမင်းကြီးကတိုက်တွန်းလိုက်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကြီးရွာကနှစ်ပေါင်းရာကျော်တတန်းရှိခရီးရန်ဖျားကြောင်မိရှုဖြက်စည်းခံရတဲ့တရင်ထွက်ပေါ်ခဲ့ပြီးနောက်ပုံရံမင်းကြီးကမိကြားလိုက်တာဖြစ်ပါတယ
်။ Condolore mio pensiero va in particolare al Myanmar.Dove state incendiate
မြန်မာနိုင်ငံမှာအရေးပါဆုံးတဲ့ရှေးအကျဆုံးဝိပြူရာနေရာတွေထဲမှာအပါဝင်ဖြစ်တဲ့ချမ်းသာရွာကဖျားကြောင်မိရှုဖြက်စည်းခံရတာအပါဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းဗာတီကန်ကျောင်းတော်စိတ်ပီတာယဉ်ပြင်ကပေးသက်ကိုတနင်္ဂနွေနေ့ကပုံရံမင်းကြီးဖရန်စစ်မိန့်ကြားခဲ့တာပါတခြားမျိုးတွေမှာအကာအကွယ်မဲ့တဲ့အရတားတွေပေါ်ဆိုးဆိုးရွားရွားပြုမှုခံခဲ့ရတဲ့အခြေအနေကိုလည်းပုံရံမင်းကြီးကအလေးထားမိန့်ကြားခဲ့တယ်လို့ငြင်းချမ်းရင်းနဲ့ခွင့်လွှတ်ရမယ့်အချိန်ဖြစ်ကြောင်းလည်းတိုက်တွန်းသွားပါတယ်မြမစစ်တပ်ကချမ်းသာရွာဖျားချောင်းကိုမကြသေးခင်ကဖျက်ဆီးခဲ့တဲ့လောက်ရနဲ့တခြားအချမ်းပတ်မှုတွေပေါ်ပေါက်နေချိန်မှာယဟန်အမတ်ချားလ်စ်မောင်ဘူးအပါအဝင်မြန်မာနိုင်ငံကဘာသာရေးခေါင်းဆောင်တွေကလည်းငြင်းချမ်းရေးကိုရှေ့ချကြဖို့အနူးအညွန့်ပန်ကြားတဲ့အကြောင်းဗာတီကန်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာ zero covid ဆိုတဲ့ covid လွန်မှာကင်းစင်ရေးမူဝါဒနဲ့တင်းကျပ်ထားတာတွေကိုရှော့ပေးလိုက်ပြီးတဲ့နောက်တနင်္ဂနွေနေ့မှာကြားရတဲ့တရုတ်နှစ်တကူပွဲတော်မှာမိသားစုတွေစုဝေးတွေ့ဆုံခဲ့ကြပြီးဖျားချောင်းတွေလည်းလာရောက်ကာရဝပြုဆူတောင်းသူတွေနဲ့စီကားခဲ့ပါတယ်ဒီနှစ်တကူပွဲတော်ဟာပြီးခဲ့တဲ့3နှစ် covid ကရောဂါပေါ်ပေါက်လာပြီးတဲ့နောက်ပိုင်းအကြီးဆုံးပွဲတော်တစ်ခုလည်းဖြစ်ပါတယ် covid-19 ကရောဂါကန့်သတ်ချက်တွေဖြည့်လျှော့ပေးလိုက်ပြီးတဲ့နောက်လူအတော်များများလည်းမိသားစုတွေရှိရာပထမဆုံးအလဲပတ်ပြန်ခွင့်ရခဲ့ကြတာပါအများပြည်သူလာရောက်ဆင်နွှဲတဲ့ပွဲတော်ကြီးတွေလည်းပြန်လည်ကျင်းပပါတယ်။ပြီးခဲ့တဲ့3နှစ်အတွင်းမှာတော့ကရောဂါကြောင့်ပွဲလမ်းသဘင်ကျင်းပခွင့်ပိတ်ပင်ထားခဲ့တာပါ။တရုတ်နိုင်ငံရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲဝူဇူယူကတော့တရုတ်နိုင်ငံမှာလူဦးရေ80ရာခိုင်နှုန်းလောက်ရောဂါကူးစက်ခံခဲ့ရပြီဖြစ်တာကြောင့်အခုလိုလူအများအပြားသွားလာလှုပ်ရှားမှုကြောင့်ကာလတော်တစ်ခုအတွင်း COVID-19 ရောဂါကူးစက်မှုထပ်တိုးလာမယ့်ပုံမရှိဘူးလို့ပြောပါတယ်။
အစ္စရေးနိုင်ငံမှာတရားရုံးချုပ်ရဲ့ PRP တောင်းဆိုမှုအရဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟုအနေနဲ့သူ့ရဲ့အဓိကမဟာမိတ်တဦးကိုအစိုးရအဖွဲ့တွေကနေထုတ်ပယ်လိုက်ပါတယ်။ပြည်ထောင်ရေးနဲ့ကျန်းမာရေးဝန်ကြီးအာယေဒါရီကိုဝန်ကြီးတာဝန်ကနေရုပ်သိမ်းလိုက်ကြောင်းတနင်္ဂနွေနေ့ကအစိုးရအဖွဲ့ဆွေးနွေးပွဲမှာနေတန်ညာဟုကကြေညာလိုက်ပါတယ်။ဒါရီအနေနဲ့အခွန်ဆိုင်ရာပြစ်မှုတွေကိုမနစ်ကကျူးလွန်ခဲ့တဲ့အတွက်ကြောင့်အစိုးရအဖွဲ့မှဝင်းကြီးတာဝန်ထမ်းဆောင်ခွင့်မရှိဘူးလို့တရားရုံးချုပ်ကဆုံးဖြတ်ထားပါတယ်။အစ္စရေးနိုင်ငံမှာတရားရေးကဏ္ဍရဲ့လုံပိုင်ခွင့်နဲ့ပတ်သက်လို့အငင်းပွားစရာဖြစ်ပွားနေချိန်မှာအခုလိုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဝင်းကြီးချုပ်နေတာညာဟုရဲ့လက်ရာဆွန်းအစိုးရကတော့တရားရုံးချုပ်ရဲ့အခန်းကဏ္ဍကိုရှော့ချတရားရေးလုပ်ငန်းတွေကိုကန့်သတ်ပြီးနိုင်ငံရေးသမားတွေလုတ်ပိုင်권ပိုရစီဖို့လိုလားနေပါတယ်ခင်ဗျာ
စီးရီးယားနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့အလပိုမှာတနင်္ဂနွေနေ့ကငားထတဲ့ကလုံးပြိုကျခဲ့တာကြောင့်ကလေးတွေအပါအဝင်လူ73ဦးသေဆုံးခဲ့တယ်လို့အာနာပိုင်တွင်တဲ့တင်ဒီမီဒီယာတွေကပြောပါတယ်အစိုးရပိုင်စာနာသတင်းဌာနကသေဆုံးသူ10ဦးရှိကြောင်းပြည်ထောင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့ကနဦးဖော်ပြခဲ့ပေမဲ့လို့သေဆုံးသူ73ဦးရှိကြောင်းပြန်လည်ပြင်ဆင်ဖော်ပြခဲ့တယ်လို့သေဆုံးသူတိုးလာနိုင်ခြင်းရှိတယ်လို့လည်းပြောပါတယ်သေဆုံးသူတွေထဲမှာကလေးငါဦးပါတယ်လို့လည်းကတ်သတင်းအေဂျင်စီတစ်ခုကပြောပါတယ်ပရိုတင်ခြေဆိုင်စီးရီးယားလူအခုရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကတော့အခုသေဆုံးသူအလုံးဟာဆယ်စုနှစ်တခုကျော်ကြာတဲ့စီးရီးယားပြည်တွင်းတိုက်ပွဲတွေအတွင်းနေရပြောင်းရွှေ့လာသူတွေဖြစ်တယ်လို့ပြောပါတယ်။အပြုတ်အပြတ်ပုံတွေကြားကယ်ဆယ်နိုင်ခဲ့သူတဦးသာရှိသေးတယ်လို့ရှာဖွေကယ်ဆယ်ရေးတွေဆက်တိုက်လုပ်နေတယ်လို့လည်းပြည်ထောင်ရေးဌာနကပြောပါတယ်။မိသားစုခုနှစ်စုနေထိုင်နေတဲ့ဒီတိုက်ကြီးတနင်္ဂနွေနေ့မနေ့အစောပိုင်းမှာပြိုကျသွားတာဖြစ်တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။အလက်ပေါ်မြို့က AFP သတင်းဌာနကတော့အဲ့ဒီအဆောက်အုံမှာနေထိုင်သူက35ဦးထိရှိတယ်လို့ပြောပါတယ်။တိုက်အောက်ကအုံမြင့်တွေထဲရေယိုဆင်ရကနေပြိုကျခဲ့ရတာလို့ရဲတပ်ဖွဲ့ကသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့စာနာသတင်းကပြောပါတယ်။တနင်္လာနေ့မနေ့ပိုင်းထိုက်တန်ရောက်တဲ့တွေကိုကိုခေပောင်ဆုံးမနဲ့ကျွန်မအောင်လောက်ပြောပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အနေနဲ့စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်စကိုင်းတိုင်းကသာမြို့နယ်မိုတာလေးကျေးရွာအနီးမှာစစ်ကောင်စီတပ်ကအင်အားထပ်ပြီးတော့ထပ်မံဖြည့်တင်းနေပြီးတိုက်ကုံဗောဒီကုံရွာနရွာကိုမိရှုနေကြောင်းဒေသခံတွေကပြောပါတယ်မိုတာလေးတိုက်ကုံဗောဒီကုံစတဲ့ကျေးရွာတွေကအင်ချေ1400ကျော်ရှိပြီးတော့ဗမော်ကသာနဲ့ဘေးလိုရာတွေကိုတင်းရှောင်နေရပါတယ်ဒီသတင်းကိုတော့ရန်ကုန်ကပေးပို့ထားတာကိုရနိုင်ပြောပြထားပါတယ်ရှင
်စကိုင်းတိုင်းနဲ့ကချင်ပြည်နယ်အဆက်ဒေသကကသာမြို့နယ်မိုတာလေးကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ ABS GF PDF ပူးပေါင်းတပ်တွေကြား18ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ20ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်သွားပြီးတဲ့နောက်စစ်ကောင်စီတပ်ဖက်ကအင်အားဖြည့်တင်တာတွေရှိသလိုတိုက်ပွဲဖြစ်ပွားရာအနီးကကျေးရွာတွေကိုမိရှုဖျက်ဆီးတာတွေရှိနေကြောင်းဒေသခံတဦးကပြောပါတယ်
အခုကျွန်တော်တို့မူရာလေးပေါ့ဗျာနော်မူရာလေးဆိုတာအေရီယာမြစ်ကမ်းဘေးမှာပဲအဲဒီမူရာလေးမှာတရက်ပင်ကျောင်းတိုက်ဆိုတာရှိတယ်တရက်ပင်ကျောင်းတိုက်ကထက်ပက်အထက်ပက်မှာရှိတဲ့တိုက်ကုံတို့ဗောဓိကုံတို့အဲ့ဒီရာနေရာကိုရှုပ်နေအခုလက်ရှိရှုပ်တော့ဒီနေ့မနေ့ဟိုတနေ့ကတိုက်ကုံတလောင်နေဆိုတာကြတော့လေရင်ဘွားချတဲ့ဟာအခုကကြတော့ဖတ်ပြီးမှအင်အားဖြည့်မှရောက်လာတဲ့ဥစ္စာကမောကနေလဲကျွန်တော်တို့ husky နဲ့ချတယ်ကပါဘက်ကလည်းတက်လာလေနော်ခမရခွန်ခွန်ကလက်ကျန်30လောက်နဲ့ပေါင်းမှရွာရီမရှုပ်နေကျွန်တော်တို့ဗောဓိကုံနဲ့တိုက်ကုံဆိုတာအင်ဂျီနီယာကျော်ကြီးရှိတယ်အခုအဲ့နေရာလုံးကပုံလောက်ဖြစ်ပြီ
လောလောဆယ်ဗောဓိကုံတိုက်ကုံနဲ့မူရာလေးကြီးရွာကဒေသခံတွေဟာရွှေကူနဲ့ကတာမျိုးတွေကိုတင်းရှောင်နေကြကြောင်းအခုလိုဆက်ပြောပါတယ
်အခုအရှုခံထားတဲ့ဥစ္စာကကြတော့ကျွန်တော်တို့ဗောဓိကုံနဲ့တိုက်ကုံဆိုတာအင်ဂျီနီယာကျော်ကြီးရှိတယ်အဲ့ရွာနေရွာအခုအဲ့နေရွာလုံးကပုံလောက်ဖြစ်ပြီအဲ့ဒါတွေကအကုန်ပြေးနေရတာပြီးတဲ့ခါကျတော့မူရာရွာကျတော့ရွာတော်တော်ကြီးထားတယ်အင်ဂျီတထောင်ကျော်တဲ့အဲ့ဒီကဥစ္စာလည်းရွှေကူပဲပြီပါလေရောက်ထားပြီသိချောင်းနေရကတားလည်းပြည့်တယ်ရွှေကူလည်းပြည့်တယ်ဟုတ်တယ်အမျိုးတွေနဲ့ညီဆက်ရရှိရည်ပြီပေါ့ဗျာ
တခြားဒေသခံအမျိုးသမီးတူကလည်းဒေသရင်းဖြစ်ပြနေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့မနေ့ကလည်းအကုန်းနဲ့ဒေါ်ရီကောင်ကိုမရှိဘူးရှိဆက်တက်တော့ကြာရှိတာရှိအိမ်ကိုအမေဘုန်းကြီးတို့ကမှုနေရပေါ့ဆာရပေါ့ဆာရကပတ်ဆိုင်လို့ဒါလည်းအားမရှိဘူးပေါ့ဘယ်ရကနာကိုယူယူပြီးအမှမရှိတာအခုတော့ဆိုတော့ညာဒါရီလည်းမရှိကြဘူးမင်းမမရဘူးအဲ့မရှိရဆိုတော့တို့တချို့တလေကြံထားတဲ့အိမ်တွေပေါ့အဲ့ဒါတွေကပြောတော့အမားဆက်ဆောင်နေအများကြီးရောက်နေကပါမျိုးပေါ်မှာဆောင်းကားကြတော့အခုဒီမားလေးကဆောင်းတောင်းတက်မှရှိတယ်မိသမီးတောင်းမှရှိတယ်မိသမီးကတော့အရာနဲ့ငါးဦးရှိတယ်ရှိ
ကဒါမျိုး
ပေါ်ရောက်လာတဲ့စစ်ရှောင်းတွေကိုဖုံးတော်ကြီးတွေနဲ့မြို့ကန်ပြည်သူတွေကဝိုင်းဝန်းခုန်ကြီးထားပါတယ်။ဒီလ18ရက်နေ့ကစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ချိန်မှာမိုးတားလေးကြေးရွာအတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်ခုနှစ်ဦးသေဆုံးပြီးတော့လူ30လောက်ထိခိုက်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ကဒါမျိုးနယ်မိုးတားလေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
စကိုင်းတိုင်းကသာမြို့နယ်ထဲကအစီအအခြေအနေတင်ကိုရန်ကုန်ကပေးပို့ထားတာကိုကိုရန်တိုင်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်လာနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ရည်တည်ချက်ကိုတင်ပြပေးပါမယ်တရင်လွတ်လပ်ခွင့်မရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်အခံတွေကိုအကျဉ်းချထားပြီးတော့အာဏာသိမ်းစစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ကအသိမပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒက်ရက်ရှိုလေးကထပ်လောင်းအတည်ပြုလိုက်ပါတယ်မြန်မာစစ်တပ်ကိုရုရှားနိုင်ငံက၆ခံအားပေးနေတာတွေတိုးလှုပ်လာရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေအပေါ်ကူညီနေတဲ့ကြိုးပမ်းမှုကိုနှစ်ဆတိုးအားပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်တိုကင်ဆိုဝင်းကအတိုင်ပင်ခံပုဂ္ဂိုလ်ဒက်ရက်ရှိုလေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှတည်တံ့သွေးဆုံမေးမြန်းထားပါတယ်ရှင်
Good afternoon, Councillor.
Great to be with you. Thank you.
Yes. Thank you very much for granting us this interview despite your busy schedule. Yes.
First of all, American Tango, good to see you again. We appreciate your generosity. Right now, because American and Myanmar Tandaman Sasai Yi Chin Ni Yu Mi Jin Ma Le. Aku Yangon ga American Tango Ma Tandaman Ji Ise Ma Tha Lo Wi Ne Di Ni San Ga Sa Pi Lo Tanyong Ya Yi Tawin Ga Ise Mu Short Cha Lai Do.
The status of our relationship with the government of Burma is quite difficult because the US strongly condemns the coup.
ငွေရဲနဲ့နှစ်နီးပါးကအာဏာသိမ်းခဲ့တာကိုအမေရိကန်ကပြင်းပြထန်ထန်ရှုတ်ချခဲ့တဲ့အတွက်မြန်မာအစိုးရနဲ့ကျွန်တော်တို့ဆက်ဆံရေးအနေအထားအတော်လေးအဆင်မပြေဖြစ်ခဲ့ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရလက်အောက်မှာဆင်းရဲဒုက္ခရောက်နေတဲ့မြန်မာပြည်သူတွေနဲ့ဆက်ဆံရေးကတော့တိတ်ခိုင်ပါပါတယ်။လက်ရှိအခက်အခဲတွေကိုကြော်လွှားပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိအောင်ကူညီဆောင်ရွက်ပေးနိုင်ဖို့မြန်မာပြည်သူတွေအတွက်ပုံမူတောက်ပတဲ့အနာဂတ်ဆောင်ကျင်းပေးနိုင်အောင်အမေရိကန်ပြည်သူ့ကကတိပြုထားသလိုအင်ဒိုပစိဖိတ်ဒေသတစ်ခွင်ရှိကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ
် In the President Biden recently signed the NDAA the
National ကြေညာရည်မှတ်ရေးထိုးထားတဲ့ NDAA အမျိုးသားကာကွယ်ရေးအသုံးစည်းဥပဒေမှာပါတဲ့ဘာမဲ့ဥပဒေဟာမြန်မာပြည်သူအများစုကမျှော်လင့်စောင့်စားခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုမြန်မာပြည်သူအများစုနဲ့အတူစစ်အာဏာရှင်စန့်ကျင်ရေးတော်လှန်ရေးအင်အားစုတွေကလည်းကြိုဆိုနေကြပါတယ်။ဒီ NUG, NUCC, PDF, CDM စတဲ့တော်လှန်ရေးအင်အားစုတွေနဲ့တိုင်းရင်းနဲ့နိုင်ငံအဖွဲ့အစည်းတွေအတွက်ကိုဒေါ်လာ136တန်းပံ့ပိုးမဲ့အစီအစဉ်ပေါ့နော်။အဲ့ဒီအစီအစဉ်ကိုထိရောက်အကျိုးရှိအောင်လို့အများဆုံးဘလို့အကောင့်ထဲပို့သားဖို့ရှိပါလိမ့်ရှင်။
Well, first of all, we're already working and we have been working over the last several years to provide non-lethal assistance to
ပထမပြောချင်တာကတော့ဒီလိုအကူအညီတွေကိုကျွန်တော်တို့ပေးနေပါတယ်မြန်မာနိုင်ငံထဲကဒီမိုကရေစီလိုလားတဲ့အတိုက်အခံတွေအတွက်လူသေးစေတဲ့လက်နက်မပါပဲအထောက်အကူတွေပေးနေတာလည်းနှစ်အတော်ကြာပါပြီ NUG မျိုးသားညီညွတ်ရေးအစိုးရနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတချို့နဲ့ပါကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာပါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့သူတို့ရဲ့စ조사မှုတွေအတွက်ကျွန်တော်တို့ဘလို့အကူအညီပေးနိုင်မယ်ဆိုတာတွေကိုဆွေးနွေးနေကြပါတယ်။မကြာသေးမီကမှလက်မှတ်ရေးထိုးလိုက်တဲ့မြန်မာနိုင်ငံအဥပဒေဟာသမ္မတဘိုင်ဒန်ဆိုရာကမြန်မာပြည်သူတွေကိုအခိုင်အမာထောက်ခံနေတယ်ဆိုတာပြသလိုက်တာပါပဲ။ဒီဥပဒေပြဋ္ဌာန်းနိုင်ဖို့အတွက်ကွန်ဂရက်လွှတ်တော်နဲ့အနီးကပ်ဆောင်ရွက်ခဲ့ရပါတယ်။ပါတီကြီးနှစ်ရက်ဒီမိုကရက်နဲ့ရီပဘလစ်ကန်တူတကွာပူးပေါင်းဆောင်ရွက်ကြပြီးနှစ်ဖက်စလုံးရဲ့နက်နက်နေနေထောက်ခံမှုကိုပြသနိုင်ခဲ့တဲ့လက္ခဏာတစ်ရပ်ဖြစ်ပါတယ်။အမေရိကန်ပြည်သူလူထုကမြန်မာပြည်သူပြည်သားတွေအတွက်ပံ့ပိုးကူညီမှုဖြစ်ပြီးစစ်ဆိုးရလုပ်နေတာတွေနဲ့ရက်တီရက်နဲ့တော့ဆန့်ကျင်ဘက်ပါပဲ
Yes it's about $136 million but compared to the US
ဒီဘာမဲ့ဥရီယာဒီမိုကရေစီအင်အားစုတွေအတွက်ရန်ပုံငွေဒေါ်လာ136တန်းခွဲဝေချထားတာသိရပါတယ်ဒါပေမဲ့ယူကရိန်းကိုအခုအမေရိကန်ကပေးနေတဲ့အကူအညီတွေနဲ့စာလိုက်ရင်တော့မဖြစ်စလောက်သေးပဲပေါ့နော်ဒါပေမဲ့တော်လိုင်းရေးအဖွဲ့တွေအတွက်တင်မကပဲနဲ့ဆရာနာရှင်တွေရဲ့နှိမ့်ကမှုအောက်ကပြည်သူတွေအားလုံးအတွက်ကတော့အားတက်စရာစိတ်ဓာတ်မြင့်တင်ပြီးတဲ့ပံ့ပိုးမှုတွေလို့ပြောလို့ရနိုင်ပါတယ်နော်
Yes, absolutely. Yes. And I think it's important to note the Burma Act is not the sum total of everything we are doing for Burma.
မြန်မာနိုင်ငံဥပဒေဘာမာအက်တခုလည်းပဲမြန်မာပြည်အတွက်လုပ်ပေးနေတာမဟုတ်ဘူးဆိုတာမှတ်သားဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။2018ခုနှစ်ကမြန်မာပြည်ရင်းပြည်ပခရီနဲ့ဆက်နွယ်ပြီးဘေးဒုက္ခရောက်နေကြသူတွေအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုအမေရိကန်ကထောက်ပံ့ငွေဒေါ်လာ1ဘီလီယံနီးပါးထောက်ပံ့ပေးခဲ့ပါတယ်။မြန်မာပြည်သူပြည်သားတွေနဲ့ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကိုပံ့ပိုးပေးနိုင်တဲ့နည်းလမ်းတွေအတွက်လည်းဆက်လက်ပြီးစ조사တော့မှာဖြစ်ပါတယ
် right and regarding this the bangladesh relationship
because bangladesh နိုင်ငံနဲ့ဆက်ဆံရေးရလေအရေးကြီးပါတယ် bangladesh ကတန်းနဲ့ချီတဲ့ရဟင်ညာဒုက္ခသည်တွေကိုလက်ခံပေးနေရတာပါတက်ထိတ်ဆက်ဆံဆိုသလိုပါပဲမကြသေးခင်ကတုန်းကလေ american မျိုးသားလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့က bangladesh မှာခိုးလုံနေကြတဲ့ဒီရဟင်ညာဒုက္ခသည်တွေကိုတရောက်တွေ့ဆုံခဲ့တာကိုသတင်းတွေမှာဖတ်လိုက်ရပါတယ်မြန်မာအင်ဂျင်နီယာတွေဖြစ်တဲ့ Bangladesh, India နဲ့ Thai ဘက်ကိုမြန်မာဘက်ကနေလေကြောင်းကနေကျူးကျော်တာတွေလက်နဲ့ကြီးကြီးကြတဲ့သတင်းတွေလည်းထွက်နေပါတယ်မြန်မာစစ်တပ်အနေနဲ့ PDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ခိုက်တဲ့နေရာမှာမြေပြင်အနေအထားမှာအနိုင်မတိုက်နိုင်တာကြောင့်မလို့လေကြောင်းကနေထိုးစစ်ဆင်နေတာလို့လည်းသုံးသပ်ကြပါတယ်လေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့လည်းတောင်းဆိုတမ်းနေကြရပါတယ် American အနေနဲ့ဒီလေမပြန်တမ်းရဆုံးတတ်မှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့ဖြစ်နိုင်ရည်ရှိပါလားရှင
် That, well that's not something we're considering now what we're trying to find is a way that we can peacefully resolve
အခုကျွန်တော်တို့အဲ့ဒါကိုစဉ်းစားနေတာမဟုတ်ပါဘူးကျွန်တော်တို့စ조사ရှာဖွေနေတာကမြန်မာပြည်ရင်းကအခြေအနေကိုငြင်းငြမ်းစွာဖြေရှင်းနိုင်မယ့်နည်းလမ်းပါမြန်မာစစ်ဆိုးရွားကိုအာဆီယံတွင်းအထူးအကျံအဖြစ်ဆက်လက်ရှိနေဖို့အဓိကအာဆီယံစည်းဝေးတွေမှာနိုင်ငံရေးကိုယ်စားလှယ်တွေကိုလက်မခံဖို့စတဲ့တချို့သောနည်းလမ်းတွေနဲ့အရေးယူနေတဲ့အာဆီယံရဲ့ချိုးဖောက်မှုတွေကိုအပြည့်အဝထောက်ခံပါတယ်။ဝါရှင်တန်မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးကိုသမ္မတဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံကျင်းပတော့ကမြန်မာနေရာမှာထိုင်ကုန်အလွတ်တလုံးထားပြီးအာဆီယံခေါင်းဆောင်၉ယောက်နဲ့တွေ့ဆုံခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကိုအဲ့ဒီစည်းဝေးမှာနိုင်ငံရေးအရာပါဝင်ခွင့်မပြုခဲ့လို့ပါ။စစ်ဆိုးရလက်လွတ်ဆုံးရှုံးလိုက်ရတဲ့အခွင့်အရေးတရားလို့ကျွန်တော်တို့ယူဆပါတယ်။မြန်မာပြည်သူတွေဟာသူတို့အခြေခံအခွင့်အရေးအတွက်တတ်သိရှိရှိနဲ့ကိုယ်ကျမကိုယ်ရွေးချယ်နိုင်ဖို့မမမမရက်တည်နေကြတာနေ့စဉ်နဲ့မြင်တွေ့နေရပါတယ်။စိတ်မကောင်းစရာကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုနေ့တိုင်းလိုလိုကျွန်တော်တို့မြင်တွေ့နေရတော့အဲ့ဒါကိုလက်ခံနေလို့မဖြစ်ပါဘူး။
Right. And back to NDAA. The assistance to you know including the
NDAA Burma Act ဥပဒေကိုတစ်ချက်ပြန်ပြီးပြောပြစီနော်။ဆိုပါစို့မြန်မာပြည်ကတဲ့နေတိုင်းတော်လိုင်းရေးအဖွဲ့တွေကိုဒီ non lethal assistant ဒီတိုက်ခိုက်ရေးလက်နက်မဟုတ်တဲ့ဤပညာတွေကူညီမယ်ဆိုလို့ရှိရင်မြန်မာစစ်တပ်ရဲ့မဟာမိတ်ဖြစ်တဲ့ရုရှားကလည်းတုံ့ပြန်တဲ့အနေနဲ့ပေါ့နော်မြန်မာစစ်တပ်ကိုကူကောင်းကူနိုင်ပါတယ်အမေရိကန်ကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေကူညီနေတာဆိုတော့လေရုရှားကယူကရိန်းကိုစပြီးကျူးကျော်တော့မြန်မာစစ်အစိုးရကနေပြီးတော့ရုရှားကိုထောက်ခံခဲ့ပါတယ်ရုရှားစစ်ကိုပထမဆုံးထောက်ခံခဲ့တဲ့စစ်အစိုးရကိုကူညီနိုင်ပါတယ်ဒီကိစ္စကိုဘယ်လိုသုံးသပ်လို့ရပါလဲရှင်
I've seen over the last several years is the relationship between the junta and Moscow has only grown stronger.
The United States တို့ရို့မြင်တွေ့ရတာကစစ်ဆိုးရနဲ့မော်စကိုကြားကဆက်ဆံရေးပိုအားကောင်းလာတာဖြစ်ပါတယ်။ရုရှားဟာစစ်ဆိုးရကိုအကြီးအမားဆုံးထောက်ခံနေတာပါ။စစ်ဆိုးရကိုရုရှားကကြောတောက်နှောက်ခံပေးနေတာပါ။ကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ရုရှားနိုင်ငံဟာနိုင်ငံကအတိုင်းဝိုင်းမှာမိတ်ဆွေအရန်နေတဲ့အနေအထားမှာရှိပြီးစစ်ဆိုးရဟာရုရှားအတွက်ပိုမိုယုံကြည်စိတ်ချရတဲ့မိတ်ဆွေတွေကတူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မကုန်ခင်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကတစ်ဆင့်မြန်မာအရေးကိုကျွန်တော်တို့ဆက်ပြီးတွန်းအားပေးခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကပထမဆုံးအကြိမ်အရေးပါတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်နိုင်ဖို့ကျွန်တော်တို့ရဲ့မိဖက်တွေနဲ့လက်တွဲလှုပ်ဆောင်နိုင်ခဲ့ပါတယ်။ဒီလိုနဲ့နှစ်နှစ်နီးပါးကြာဒီမှာရုရှားကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကန့်ကွက်ဖဲမဲမပေးခဲ့နေခဲ့ပါတယ်။ကျွန်တော်တို့ကတချို့အရာတွေကိုပြီးမြောက်အောင်လှုပ်ဆောင်နိုင်တယ်ဆိုတာကိုလက်တွေ့ပြသနိုင်ခဲ့ပါတယ်။တကယ်တော့လက်တွေ့မှာရုရှားနဲ့စစ်ဆိုးရွားကအလွန်နှီးဆက်တာပါဒီတိုင်းဆက်ရှိနေလိမ့်မယ်လို့လည်းခံမရပါဘူးဒါပေမဲ့ဒါကအချက်တဲကိုပြေလည်အောင်ဖြေရှင်းနိုင်ဖို့ဒေတာရင်းနဲ့ပြင်ပမှာရှိတဲ့ကျွန်တော်တို့ရဲ့စိတ်တူကိုယ်တူမဟာမိတ်တွေနဲ့လက်တွဲပြီးမြန်မာပြည်သူပြည်သားတွေကိုပံ့ပိုးကူညီဖို့ကြိုးပမ်းမှုတွေနှစ်ဆတိုးလာစီမှာဖြစ်ပါတယ
် Okay and neighboring countries are very crucial I mean
sure okay မြန်မာနိုင်ငံအတွက်ကဒီအိန္ဒိယနိုင်ငံတွေကတိတ်အရေးကြီးပါတယ်ပြခဲ့တဲ့ကြာသာပတိနေတုန်းကမြန်မာစစ်ကောင်းဆောင်ကတိုင်းကြီးတဲ့စစ်ဦးစီးချုပ်နဲ့ရခိုင်ကငပလီကန်းကြီးမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘာလို့ဆွေးနွေးလဲဆိုတာကိုအတိအကျမသိရသေးပေမဲ့လည်းခန့်မှန်းလို့ရတဲ့လောက်ပေါ့နော်။မြန်မာဒီမိုကရေစီအင်အားစုတွေရော၎ ဒုက္ခတွေတွေပါထိုင်းနိုင်ငံမှာရှိနေတဲ့ကိစ္စတွေလည်းပေါ်နိုင်ပါတယ်ဝင်ကြီးပလင်ကန်ထိုင်းနိုင်ငံကိုမနှစ်ကတော့ငါအတိုင်းနိုင်ငံလည်းပါတယ်လေအဲ့မှာ NUG နဲ့တိုင်းရင်းနဲ့နိုင်ငံကိုယ်စားလှယ်အဖွဲ့တွေနဲ့တွေ့ဖို့စီစဉ်ထားပြီမယ်လို့ထိုင်းထောက်နိုင်ရေးအန္တရာယ်ကိုကြောက်ပြီးတော့မတွေ့ဆုံနိုင်ခဲ့ဘူးလို့ကျွန်မကြားခဲ့ရပါတယ်ဆိုတော့ထိုင်းနိုင်ငံရဲ့အခမ်းအနားကိုဘယ်လိုများသုံးသပ်မိပါလဲရှင်
Well, I mean, Thailand shares a very, very long border with Burma and is quite concerned about the spillover effects.
Thailand ရဲ့ဟာမြန်မာနိုင်ငံနဲ့အလွန်ရှည်လျားတဲ့နယ်နိမိတ်ချင်းထိစပ်နေပြီးမြန်မာရေးတရားမှုနဲ့ပတ်သက်လို့အတော်လေးစိုးရိမ်မိတာပါ။ထိုင်းနိုင်ငံဟာအမေရိကန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပြီးနှစ်ပေါင်းများစွာမြန်မာနိုင်ငံကဒုက္ခအကျပ်တဲကိုဖြည့်ရှင်းပေးခဲ့တာဆယ်စုနှစ်များစွာကြာခဲ့ပါပြီ။ထိုင်းနိုင်ငံဟာအာဆီယံတွင်အဓိကကြားတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာပြည်တွင်းကအခြေအနေကိုဖြည့်ရှင်းဖို့စူးစမ်းရင်းနဲ့ထိုင်းမိတ်ဖက်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အစွမ်းကုန်ကြိုးစားနေပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတခြားအာဆီယံမိတ်ဖက်တွေနဲ့လည်းပူးပေါင်းလှုပ်ဆောင်နေပါတယ်။အာဏာသိမ်းနှစ်နှစ်ကြာမှာအာဆီယံနိုင်ငံတွေခိုင်ခိုင်မာမာနဲ့စီးလုံးညီညွတ်မှုကိုထိန်းထားနိုင်တာမြင်တွေ့ရပြီးအာဆီယံနဲ့အမေရိကန်ပြောင်စု၊ဩစတြေးလျ၊ UK စတဲ့နိုင်ငံတွေကနိုင်ငံတွေကြားမှာမြန်မာပြည်ကိုလုံခြုံအေးချမ်းပြီးဒီမိုကရေစီလမ်းကြောင်းကိုပြန်ရအောင်ဝိုင်းပြီးတွန်းအားပေးနေကြပါတယ်။
Yes, and some of the Burmese refugees who passed the resettlement third country.
မြန်မာဒုက္ခသည်တချို့တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရထားပြီးတော့ထိုင်းနိုင်ငံမှာတောင်တင်းနေတဲ့လူတွေထောင်ထဲချီရှိနေတယ်လို့ကြားရပါတယ်။ထိုင်းအာဏာပိုင်တွေကသူတို့ကိုထွက်ခွာခွင့်မပေးတဲ့အတွက်ကြောင့်မလို့တဆန်ရနိုင်ငံတွေကိုသွားဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ American အနေနဲ့ထိနိုင်ပေးဖို့အလားအလာရှိပါလားရှင့်။
Thailand for many years has been a very close partner of ours on refugee issues. It's something
ကျွန်တော်ပြောနိုင်တာကထိုင်းနိုင်ငံဟာဒုက္ခသည်ရေးကိစ္စမှာကျွန်တော်တို့နဲ့အလွန်ရင်းနှီးတဲ့မိတ်ဖက်ဖြစ်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ကျွန်တော်တို့အဆက်မပြတ်ပြောနေတဲ့ကိစ္စဖြစ်ပါတယ်။ပြီးခဲ့တဲ့နေရာဒီတုန်းကမြန်မာထိုင်းနယ်စပ်ကိုသွားရောက်လှေ့လာနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အမြဲပြောနေတဲ့ကိစ္စဖြစ်ပြီးထိုင်းနိုင်ငံဟာအလွန်ရင်းနှီးပြီးအရေးပါတဲ့လှုပ်ဖော်ကိုင်ဘက်တည်းလို့ပြောနိုင်ပါတယ
်။ My last question. Okay. The Secretary Blinken, you know, urged international community to reject the sham
election. Okay, next one, American နိုင်ငံသားဝန်ကြီး Anthony Blinken ကနိုင်ငံတကာတိုင်းဝိုင်းအနေနဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဘူးပြီးခဲ့တဲ့ August လကတိုက်တွန်းခဲ့ပါတယ်။အခုမြန်မာနိုင်ငံမှာလည်း January လကုန်ပိုင်းမှာကကလုံအစည်းအဝေးခေါ်ယူဖို့ရှိပြီးတော့ရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေထုတ်ပြန်နိုင်တယ်လို့ဒီစစ်ကောင်စီပြောပြရတာ VOA ကိုမကြားခင်ကပဲပြောထားပါတယ်။စစ်ကောင်စီကလုံနေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင့
် Look our position hasn't changed these elections have no chance of being free and fair it's a
ကျွန်တော်တို့အနေထားကအပြောင်းလဲမရှိပါဘူးဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိမဲ့အနေထားမဟုတ်ပါဘူးစစ်ကောင်စီကသူတို့တရားဝင်ဖြစ်ရေးအတွက်စ조사နေတာသူတို့ခင်းတဲ့လမ်းကြောင်းဟာအစဉ်ပြေတယ်ဆိုတာပြဖို့လုပ်နေတာကိုမြင်သာပါတယ်ကျွန်တော်တို့အမြင်အသိကိုရှင်းပါတယ်လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲတစ်ခုဟာ2020နိုဝင်ဘာမှာကျင်းပခဲ့တယ်စစ်ကောင်စီကဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူးဒါကြောင့်2021ဖေဖော်ဝါရီတရက်မှာသူတို့အာဏာသိမ်းခဲ့တာပါအခုဆိုမြန်မာနိုင်ငံရဲ့တဝက်လောက်ကိုသူတို့ထိန်းချုပ်မထားနိုင်တဲ့အတွက်ဘယ်လိုလုပ်ပြီးရွေးကောက်ပွဲတွေကျင်းပမလဲတော့မသိပါဘူးထင်ရှားတဲ့အတိုက်ခံတိုင်းကိုထောင်ချထားပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူးနောက်တရင်လွတ်လပ်ခွင့်ကိုအမှောင်ချထားပြီးတပ်ဖြတ်မှုတွေကျူးလွန်နေတာပါ။ဒါကြောင့်တကယ်လို့သူတို့ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့စ조사နိုင်တဲ့ထောင်။ကျွန်တော်တို့ကသူတို့အယောင်ဆောင်နေတာတွေကိုမတိကျိုးကျုံလုပ်လို့မရပါဘူး
။ Okay, thank you very much.
ကျေးဇူးအများကြီးတင်ပါတယ်ရှင်
။ Great, thank you for
Okay, ကျေးဇူးအများကြီးတင်ပါတယ်။
စစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့ရပ်တည်ချက်ကို VOA ကတည်တံ့အမေးအမြန်းတင်ပြခဲ့တာပါရှင်။မကြာခင်မှာထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီကမ္ဘာမြန်မာမီဒီယာမြင့်ကွင်းမြင့်ကွင်းကျဲမဆုမြန်မာပြည်မပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒီကနေ့ဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ3048နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေ ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမတ်စုများမြန်မာပြည်မှဘေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စားကြရအောင်ပါ။အာနာသိမ့်ပြီးတော့နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးအခြေအနေတွေကြောင့်ပြည်တွင်းအလုတ်အကန့်အခွင့်အလန်းတွေနှဲပါလာတဲ့အတွက်ပြည်ပထွက်ပြီးတော့အလုတ်လုပ်သူတွေများလာပါတယ်။ဒီလိုများလာတာနဲ့အများလူကုန်ကူးမှုတွေကျွံပြုတ်မှုတွေနဲ့နိုင်ငံဖြတ်ကျော်လိမ်လည်တာတွေလည်းပိုးပြီးတော့တိုးလို့လာနေပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အသူအလိမ်မာတင်ဆက်ထားပါတယ်ရှင်။
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတောကြောင်တွေလက်ခမောင်းခတ်ခွင့်ရနေတဲ့စစ်ကောင်စီလက်အောက်ပြပအလုတ်ကင်နဲ့လူကုန်ကူးမှုအခြေအနေတွေကိုတင်ပြပြီးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါလက်တလောမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးအခြေအနေတွေကြောင်းပြပထွက်ပြီးအလုတ်လုပ်လို့သူတွေပိုများလာတာတွေ့ရပါတယ်အထူးသဖြင့်2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာကုန်စည်နှုန်းတွေတက်စီးပွားရေးအခြေအနေတွေကလည်းပုံမူကျတဲလာကအလုတ်ကင်ခွင့်လန်းတွေလည်းနှဲပါလာနေပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေဟာတရားဝင်ရောတရားမဝင်ပါရရနီးနဲ့ပြည်ပကိုထွက်ခွာနေကြပါတယ်အလုတ်ကင်တွေကလည်းမျိုးစုံပါပဲအများစုကတော့ညာနာအားထက်ကာယအားစိုက်ထုတ်ရတဲ့အလုတ်တွေလုတ်ကြရတာပါအဲ့ဒီအထက်မှာအိမ်အကူအလုတ်ကိုလုတ်ကြရတဲ့မြန်မာမျိုးသမီးတွေလည်းအပါအဝင်ဖြစ်ပါတယ်ယဉ်ကျေးမှုမတူဘာသာစကားကွဲပြားတဲ့ရေကြားမြေကြားမှာတွားအလုပ်လုပ်ကြရတာဖြစ်တဲ့အတွက်မသေးကြမရေရာတဲ့စွန့်စားမှုတွေနဲ့လည်းကြုံတွေ့ကြရပါတယ်။ဇန်နဝါရီလ9ရက်နေ့ VOA သတင်းမှာမြန်မာအင်ကူကိုနှိပ်စက်တပ်ဖြတ်ခဲ့တဲ့စင်ကာပူအင်ရှင်အမျိုးသမီးကိုထောင်ဒဏ်14နှစ်အပြည့်ပေးတဲ့သတင်းဖော်ပြထားတာတွေ့ရပါတယ်။အသက်24နှစ်အရွယ်မြန်မာအင်ကူမတ်ပြန်ဝိုက်တွန်ကိုအင်ရှင်စင်ကာပူသားအမိနှစ်ယောက်ကရိုက်နဲ့ကန်ကြောက်တာတွေ့ရပစ္စည်းတွေနဲ့ပစ်ပေါက်တာအစာမကြွေးပဲထားတာစတဲ့ဤပေါင်းစုံနဲ့နှိပ်စက်တာမှုတေဆုံးချိန်မှာပေါင်90တာရှိတယ်လို့ VOA သတင်းမှာဖော်ပြထားပါတယ်စင်ကာပူတရားရုံးကတော့အင်ရှင်မျိုးသမီးကိုထောင်ဒဏ်14နှစ်နဲ့အင်ရှင်ရဲ့သမီးဖြစ်သူကိုထောင်ဒဏ်နှစ်30ချမှတ်ခဲ့ပါတယ်
RFA သတင်းဌာနကလည်း RS စော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာအလုပ်ရှာဖွေပေးတဲ့အေဂျင့်တွေနဲ့နှိပ်စက်တဲ့အင်ရှင်တွေစီကနေထွက်ပြေးလာကြပြီးဒုက္ခရောက်နေတဲ့မြန်မာအိမ်အကူအမျိုးသမီး6ယောက်နဲ့တွေ့ဆုံမေးမြန်းထားတဲ့သတင်းတစ်ပုဒ်ကို2022ခုနှစ်ဒီဇင်ဘာလ21ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီအမျိုးသမီးတွေဟာမကွေးတိုင်းကံကောနဲ့စေတုတ်တရားရှမ်းပြည်မြောက်ပိုင်းလာရှိုးအေအဝတီတိုင်းကြုံပြောချင်းပြည်နယ်ဖလန်းနယ်ပဲခူးတိုင်းကဝမြို့နယ်တွေကဖြစ်ပါတယ် IFA မေးမြန်းတဲ့အထဲမှာမကွေးတိုင်းကံကောမြို့နယ်ကအသက်24နှစ်အရွယ်မတ်တိန်ကီဆိုလည်းပါဝင်ပါတယ်မတ်တိန်ကီဆိုဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကံကောဒေသမှာစစ်ဘေးရှောင်ပိုးရနဲ့ဒုက္ခရောက်နေလို့နိုင်ငံသားကိုအလုလုဖို့ထွက်ခွာလာခဲ့တဲ့အကြောင်းဒူဘိုင်းကိုလာနိုင်ဖို့အတွက်ငွေတရားကိုတလ40ဒူနဲ့ငွေ16သိန်းချေယူခဲ့ရကြောင်းမနက်6နာရီကနေည7နာရီထိအလုလုရကြောင်းတနေ့အတွင်းမှာအေဂျင့်4ဦးလက်ကနေအိမ်9အိမ်မှာပြောင်းရွှေ့အလုလုခဲ့ရကြောင်းနောက်ဆုံးအလုလုခဲ့ရတဲ့အိမ်မှာထမင်းတနေ့တနက်သားစားခဲ့ရကြောင်းနဲ့အလုကနေထွက်ပြေးလာတဲ့အတွက်ပတ်စပို့တင်ထားတဲ့အေဂျင်စီကနေမြန်မာငွေကျပ်30,000နဲ့ပြန်ရွေးယူခဲ့ရကြောင်းတရားရုံးမှာအမှုဖွင့်ခံထားရတဲ့အတွက်နောက်ထပ်အလုရဖို့လည်းမလွယ်ကြောင်းတွေ့ဆုံမေးမြန်းကမှမတ်သိန်းကြီးဆိုကပြောကြားခဲ့ပါတယ်
RFA တွေ့ဆုံမေးမြန်းကမ်းမှာပါဝင်တဲ့အိမ်ကူအမျိုးသမီး6ယောက်ထဲမှာပဲခူးတိုင်းကဝကမတ်နွယ်ကတော့ RFA ကသတင်းပါလာပြီးနောက်မှာမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကရဲအရာရှိတယောက်နဲ့အဆက်အသွယ်ရတယ်။အဲ့ဒီနောက်စော်ဒီမြန်မာစစ်ကောင်စီတန်ယုံကလည်းဆက်သွယ်လာခဲ့ပြီးမြဲအခုထိတော့ဘာမှမထူးခြားသေးဘူးလို့ပြောပါတယ်။ အခုလိုပြည်ပနိုင်ငံတွေမှာအလောက်ကန်အဆင်မပြေဒုက္ခရောက်နေကြတဲ့မြန်မာအလို့သမားတွေကိုကူညီဖြည့်ရှင်းပေးမယ်အကာအကွယ်ပေးမယ်အဖွဲ့အစည်းတွေလိုအပ်နေပါတယ်ပြည်ပနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့လည်းမိမိတို့နိုင်ငံသားတွေရဲ့အရေးကိစ္စတွေကိုအလေးထားဖြည့်ရှင်းပေးဖို့အကာအကွယ်ပေးဖို့လိုအပ်ပါတယ်ထို့အတူပြည်တွင်းမှာရှိတဲ့အလောက်ကန်ရှာဖွေရေးကုမ္ပဏီတွေကိုဥပဒေတွေနဲ့အညီစနစ်တကျဖြစ်အောင်လှုပ်ဆောင်ဖို့ကြီးကြပ်တင့်တယ်လို့ဥပဒေဖောက်ဖျက်ကျူးလွန်တဲ့ကုမ္ပဏီတွေကိုလည်းထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်။ဒါပေမဲ့လည်းအခုအချိန်မှာအဲ့ဓာရီကိုမျှော်လင့်လို့မရနိုင်ပါဘူး။ဘာကြောင့်လဲဆိုတော့အာဏာသိမ်းစစ်ကောင်စီလက်အောက်မှာမြန်မာနိုင်ငံဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်သုံးနေပြီးမီဒီယာလွတ်လပ်ခွင့်လည်းမရှိတရားဥပဒေစိုးမိုးရေးလည်းကင်းမဲ့နေလို့ပါပဲ။
ကချင်ပြည်နယ်မှာအသိပညာပေးမှုတွေလှုပ်ဆောင်နေတဲ့အရက်ဖတ်အဖွဲ့အစည်းတစ်ခုရဲ့ဒါရိုက်တာအမျိုးသမီးတူကသူ့အတွေ့အကြုံကိုပြောပြပါဗျ။အဲဒီကနေနယ်ဇက်ဖြတ်ပြီးအိန္ဒိယနိုင်ငံတွေမှာအလုတ်သွားလှုပ်ကြမဲ့အမျိုးသမီးတွေကိုသွားတွေ့ပြီးလူကုန်ကူးခံရနိုင်တဲ့အခြေအနေတွေကိုပြောပြသတိပေးတဲ့အခါအမျိုးသမီးငယ်တူကအန်တီရဲ့ဒီမှာနေတော့လေဘယ်နည်းအဖမ်းခံဘယ်နည်းအသက်ခံရမလဲမသိပါဘူးဘယ်နည်းအိမ်မီးရှို့ခံရမလဲစိုးရိမ်နေရတာဟိုမှာအစင်မပြေလို့ဒုက္ခရောက်ခြင်းလည်းရောက်ပါစေတော့တမီးတို့ဘဝတွေကတေမထူနေမထူတွေပါလို့ပြန်ပြောတယ်လို့ဆိုပါတယ
်ဒီလိုအခြေအနေတွေကြောင့်လဲကမ္ဘာလုံခြုံရေးကိုချင်းကြောက်နေတဲ့မြန်မာနိုင်ငံတွင်းကကြီးထွားလာနေသောရာဇဝမှုကျူးလွန်ရာဇုံများဆိုတဲ့စာတမ်းတစ်ခုကိုအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP က2022နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီစာတမ်းကတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့မြန်မာနိုင်ငံမှာပုံစံသင့်တဲ့လူကုန်ကူးမှုတွေကျုံပြုတ်မှုတွေနဲ့နိုင်ငံဖြတ်ကျော်လိမ်လည်မှုတွေပိုမိုဖြစ်ပွားလာတယ်။ကိုဗစ်ကပ်ရောဂါအလွန်ကာလအရသာအစိုးရထံကစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာစစ်ကောင်စီအုပ်ချုပ်လို့မရတဲ့နယ်မြေတွေပေါ်ပေါက်လာတယ်။အဲဒီလိုစစ်ကောင်စီမအုပ်ချုပ်နိုင်တဲ့ဒေသတွေနဲ့ဝေးလံတဲ့နယ်စပ်ဒေသတွေဟာရာဇဝတ်ဂိုင်းတွေရဲ့နေရာသစ်ဖြစ်လာတယ်။အဲဒီရာဇဝတ်ဂိုင်းတွေထံကနယ်ကြားဆောင်တပ် BGF တွေရဲ့အခွန်ကောက်ခံမှုဟာမြန်မာစစ်ကောင်စီရပ်တည်နိုင်ဖို့အ धिक ဝင်ငွေရရလမ်းကြောင်းတွေဖြစ်လာတယ်။လူကုန်ကူးမှုတွေအပါအဝင်တရားမဝင်မြန်မာစစ်ကောင်စီကြောင့်အိမ်နီးချင်းနိုင်ငံတွေရဲ့လုံခြုံရေးရာကိစ္စရပ်တွေကိုပါထိခိုက်လာစေတယ်လို့ဆိုပါတယ်ခင်ဗျာ
။ဆောင်းပါရှင်တွင်နိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြင်ကွင်းကျဲမဆူများကဏ္ဍကိုတင်ဆက်ပေးပါမယ်အာဏာသိမ်းမှုအလွန်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံအကြားချိတ်ဆက်တဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းသစ်၃သွယ်ပေါ်ပေါက်လာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမဆူမှာဒီအကြောင်းအချင်းအရာတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
အာရာသိမ်းမှုအလွန်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံအကြားချိတ်ဆက်တဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းသစ်၃သွယ်ပေါ်ထွက်လာပါတယ်။ဒီလမ်းကြောင်းတွေကတရုတ်နိုင်ငံအနောက်ဘက်ခြမ်းကကုန်းတွင်းပိတ်ပြည်နယ်တွေကိုသမုဒ္ဒရာထွက်ပေါက်ရာရင်းနဲ့ဒေသတွင်းနိုင်ငံတွေနဲ့ချိတ်ဆက်ဖို့ရည်ရွယ်တာပါ။ဒီလမ်းကြောင်းသစ်တွေကြောင့်အရင်ရှိပြီးသားတရုတ်မြန်မာစီးပွားရေးစင်ကြံဝိုင်းပုံတရံလမ်းကြောင်းထက်ပိုပြီးကျယ်ပြန့်လာပါတယ်။ပထမဆုံးတစ်ခုကတော့တရုတ်ဆွေချမ်းပြည်နယ်ချင်းတူးမြို့ကနေရှမ်းပြည်မြောက်ပိုင်းပြီးရင်ရန်ကုန်စိတ်ကမ်းကတစ်ဆင့်စင်ကာပူကိုချိတ်ဆက်တဲ့လမ်းကြောင်းဖြစ်ပါတယ်။ချင်းတူးကနေတရုတ်မြန်မာနယ်စပ်လင်ချမ်းအထိရထားနဲ့ကုန်တွေတင်ပို့ပါတယ်။လင်ချမ်းကနေချင်းရွှေဟောပြီးရင်ရန်ကုန်စိတ်ကမ်းအထိကားနဲ့တင်ပို့ပါတယ်။ရန်ကုန်စိတ်ကမ်းကနေစင်ကာပူစိတ်ကမ်းအထိပင်လယ်ရေလမ်းကြောင်းဖြစ်ပါတယ်။ဒီလမ်းကြောင်းကို2021ခုနှစ်ဩဂတ်လမှာစမ်းသပ်ပြေးဆွဲခဲ့ပြီးပြီးခဲ့တဲ့နှစ်မေလမှာတရားဝင်ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်တရုတ်လာအိုထိုင်းနဲ့မြန်မာကိုချိတ်ဆက်တဲ့လင်းနိုင်ငံကုန်သွယ်ရေးလမ်းကြောင်းကိုလည်းပြီးခဲ့တဲ့နှစ်မှာစတင်ပြေးဆွဲခဲ့ပါတယ်။ဒီလမ်းသစ်ကတရုတ်နိုင်ငံအနောက်တောင်ဒေသချုံချင်းကနေရန်ကုန်အထိဆက်သွယ်ထားပါတယ်။လမ်းကြောင်းသစ်ရဲ့ထူးခြားချက်ကတော့မဲခေါင်နိုင်ငံတွေရဲ့အဓိကကြတဲ့မြို့တွေကိုဖြတ်သွားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလမှာလင်းနိုင်ငံကုန်သွယ်ရေးလမ်းကြောင်းကိုစတင်ပြေးဆွဲခဲ့တာပါ။နောက်လမ်းကြောင်းသစ်ကတော့ တရုတ်နိုင်ငံကွမ်ရှိဒေတာတောင်တရုတ်ပင်လယ်ကချင်းကျိုးစိတ်ကန်းနဲ့ရန်ကုန်စိတ်ကန်းကြားဓာတ်ရိုက်ချိတ်ဆက်ထားတာဖြစ်ပါတယ်။ခရီးစဉ်တစ်လျှောက်မလေးရှားအင်ဒိုနီးရှားဗီယက်နမ်နိုင်ငံတွေကစိတ်ကန်းတွေမှာစိုက်ကပ်မှာပါ။ဒီလမ်းသစ်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာဖွင့်လှစ်ခဲ့ပြီးအပတ်စဉ်တင်မော်လင်းစင်ပြည့်စွဲမှာပါ။လမ်းကြောင်းသစ်ကြောင့်တရုတ်ရဲ့ကုန်းလမ်းပင်လယ်ရေကြောင်းလမ်းစင်ကြံမှာမြန်မာကအရေးပါတဲ့ပို့ဟိုချက်ဖြစ်လာပါတယ်။
ရဲ့မြင့်ကွင်းကျဲမဆူများကနာကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာပြည်မှပေးစာများကနာပါပြည်သူတွေရဲ့ရင်ဖွင့်လွှာတဲ့အကြံပြုလွှာတွေကိုမအေးတနာကျော်ကမြန်မာပြည်မှပေးစာများကနာမှာစူးစီးတင်ပြထားပါတယ်ရှင
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ဆူရဲတော်ရရှင်ကတော့မင်္ဂလာပါ VOE ကသတင်းစုံတွေသတင်းမှန်တွေအမြဲတမ်းတင်ဆက်ပေးနေတဲ့အတွက် VOE ကိုအစင်မပြတ်အားပေးနေပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်အခုလိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးပါကိုမောင်မျိုးဆူရဲတော်ရရှင်ကအလုပ်တွေမှာအားတဲ့ကြားကနေစာရေးလိုက်ပါတယ်မိတ်ဆွေတဲ့ VOE ရဲ့2023 Happy New Year မှာပျော်ရွှင်ကြပါစေဘေးရန်ကင်းပါစေအလုပ်ကိုင်းများပါစေတဲ့သူကအင်တာနက်မကောင်းလို့ PSI ကနေအားပေးနေပါတယ်ဆိုလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်ရှင်။2023ဆုမွန်တွေလည်းအထူးကျေးဇူးတင်ပါတယ်နော်။နှစ်သစ်မှာ viewer ကတစ်ဆင့်အားလုံးကို Happy New Year ပါဆိုပြီးတော့နှစ်သစ်နှုတ်ခွန်းဆက်လာတဲ့တော်ရရှင်ကတော့ John Baker ဖြစ်ပါရဲ့
။မင်္ဂလာပါ။ကျွန်တော်နှစ်ပေါင်းများစွာနားထောင်လာခဲ့တဲ့ viewer ကိုယခုတိုင်နားထောင်နေသေးပါ။သတင်းကိုအဓိကနားထောင်ပါရယ်။အခုဆိုရင်အယုတ်ကောအတန်ပါမြင်ရကြားရပြီးမှများစွာကျေနပ်မိပါရယ်။ကြိုးစားတင်ဆက်ပေးနေကြတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုကျေးဇူးတင်ပါတယ်။ Happy New Year ပါ။ကျန်းမာချမ်းသာကြပါစေ
။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ခုလိုမျိုး VOA အစီအစဉ်တွေကိုနှစ်ပေါင်းများစွာနားထောင်ခဲ့တယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ရုပ်ရောအတန်ရောထုတ်လွှင့်ပေးတာကိုလည်းကျေနပ်တယ်ဆိုလို့အထူးဝမ်းသာမိပါတယ်။နှစ်သစ်မှာဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့ကမ္ဘာနိုင်ငံအသီးသီးကပြည်သူတွေနှစ်သစ်မှာမင်းကောင်းမင်းမြတ်နဲ့ရာသပန်ရှောင်းလန်းနိုင်ပါစေလို့ဆုပန်လိုက်ပါတယ်ဆိုပြီးတော့ဆုတောင်းပေးလာပါတယ်ဖျော်ရီကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖြည့်ပေးခြင်းပါတယ်ရှင်အောင်သူရဆိုတဲ့တော်ရရှင်ကဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ဆောင်းပါးတွေကိုတစုတစည်းနဲ့နားဆင်ခြင်းရင်ဘယ်မှာနားထောင်ရမလဲပြောပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါဟုတ်ကဲ့ပါကိုအောင်သူရရေကျွန်မ Messenger မှာစာပြန်ထားပေးပါတယ်နော်ကျမတို့ VOE မြန်မာပိုင်းရဲ့ Internet စာမျက်နှာလိပ်စာဖြစ်တဲ့ bemis.voenews.com ကိုတွားလိုက်ပါရှင်အဲ့မှာ Radio အစီအစဉ်များဆိုတဲ့ဒီစာမျက်နှာကိုရအောင်တွားလိုက်တဲ့အခါမှာအဲ့စာမျက်နှာမှာသတင်းသုံးသက်ချက်တွေအကုန်တင်ပေးထားပါတယ်။ဦးကျော်ဇန်တာရဲ့မြမရေးသတင်းသုံးသက်ချက်နဲ့ဦးအောင်ခင်ရဲ့သတင်းသုံးသက်ချက်တွေတပုတ်ချားစီရှိပါတယ်နော်။အဲ့ဒီ link ကိုလည်းကျွန်မ Messenger ကပို့ပေးထားတာမလို့အဆင်ပြေမယ်ထင်ပါတယ်။ Jolin Thai ဆိုတဲ့သောရရှင်ကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းလောအစီအစဉ်မှာနောက်ခံသတင်းနဲ့ပြောပြပေးပါ VOA တဲ့။Taylor Swift ဆိုထားတာလားတဲ့မေးလာပါတယ်။ဟုတ်ကဲ့ပါ။ကိုကျော်လင်းထိုင်ရေတချင်းနဲ့မှာ Taylor Swift ဆိုတဲ့နာမည်တော့ပါပါတယ်။စာသားထဲမှာပါတာပါ။ဒါမဲ့လည်းအဲ့တချင်းကိုသူဆိုထားတာတော့မဟုတ်ပါဘူး။တချင်းနာမည်က Money in the Air ဖြစ်ပါတယ်။သူဆိုသူက Renee Myers ဖြစ်ပါတယ်ရှင်။ဒါမဲ့အဲ့တချင်းကရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်မှုတွေတည်တံ့ထုတ်လွှင့်ထားတဲ့တချင်းဖြစ်ပါတယ်နော်။ဒါကြောင့်မလို့ဒီတချင်းကိုအပြစ်မှရှာနားထောင်လို့မရပါဘူး။အဲ့ဒီချင်းနားထောင်ကြနေဆိုရင်တော့တက်တန်ရောင်သတင်းလောက်အစီအစဉ်လေးကိုစောင့်ပြီးတော့နားဆင်ပါနော်အထူးကျေးဇူးတင်ပါတယ
်
တော်ရှင်နေမြန်မာပြည်ကဘေးစံများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအားပါရှိပါရဲ့နော်အဲ့ဒီကစာတချို့ကိုလည်းအများအားဒီမြန်မာပြည်ကဘေးစံများအစီအစဉ်ကနေဖော်ပြပေးနေပါတယ်ဒီတစ်ပတ်မှာတော့ကိုအောင်မြင့်သူရေးလာတဲ့စာကိုဖော်ပြပေးကြပါတယ
် VOA ရေမြန်မာပြည်ကဘေးစံများအစီအစဉ်ကိုအရင်ကစာရေးဘူးတချင်းတောင်းမှုပါတယ်ပြက်ကြိန်နေလဲရာဘူးပါတယ်အာနာသိမ်းထားတဲ့တိုင်းပြည်မှာအသက်ရှင်ရတာလူဖြစ်ရတာစိတ်ဓာတ်ကျမိပါတယ်လူဘဝတသက်တာမှာတခါလေးပဲမဲပေးဘူးတာအပယ်ခံဖြစ်စည်းခံရလို့စိတ်ပြက်မိပြန်ပါတယ် VOA ရသတင်းတွေကိုအမြဲနားဆင်ပြီးအားတင်းနေရပါတယ်ဗျာကျေးဇူးပါ VOA ရေ
ဘဝမှာတသက်မှာတခါပဲမဲပေးဘူးပါတယ်အဲ့မှာပေးထားတဲ့မဲဖြစ်စည်းခံရလို့စိတ်ပြက်မိပါတယ်တဲ့ဟုတ်ကဲ့ပါအခုလည်းမကြခင်မြန်မာနိုင်ငံကပြည်သူတွေမဲပေးခြင်းနဲ့ဆိုရင်တော့စိတ်ကောင်းစီကျင်းပတဲ့ရွေးကောက်ပွဲကျုံအောင်တော့မယ်ထင်ပါရဲ့เนาะနောက်ထပ်သောရရှင်တယောက်သူကတော့လက်ရှိမြန်မာနိုင်ငံမှာစိတ်ကောင်းစီကမျိုးပြအခြေရွာတွေမှာလူတွေစီရင်လိုက်ကောက်နေရတဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးရေးလာပါတယ
်အာနာသိန်းအကြံဖတ်စစ်အုပ်စုတွေကမျိုးပြတွေမှာလူတွေစီရင်ကိုစစ်သားတွေရဲတွေနဲ့စီရင်မပေးမနေရရက်ွက်တွေကိုပိတ်ဆို့ပြီးမှဓမြတိုက်သလိုလိုက်ကောက်နေပါတယ်တကောင်ချင်းထဲမှာပါပေမဲ့အိမ်မှာလက်ရှိမရှိနေသူတွေကိုမင်းနီတားပယ်ထုတ်တာမျိုးတွေလုပ်နေပါတယ်ဒီလိုလုပ်တာက PDF CDM တွေကိုတကောင်ချင်းထဲကထုတ်ပယ်လိုက်တာပါမြန်မာနိုင်ငံသားတွေကို blacklist လုပ်နေတာပါအာနာသိန်းအကြမ်းဖက်စစ်အုပ်စုကရုံမာနိုင်သမျှရုံမာနေကြတာပါ
ဒါကတော့မြန်မာနိုင်ငံမှာစစ်ကောင်စီကရွေးကောက်ပွဲမကျင်းပခင်လူတွေစီရင်ကောက်တယ်ဆိုပြီးတော့မျိုးပြကြေးရွာတွေမှာလိုက်ပြီးတော့လူဦးရေစီးရင်စစ်ဆေးတာနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာပါနောက်ထပ်သောရရှင်တယောက်ကလည်းဒီလူဦးရေစီးရင်ကောက်တဲ့အဖြစ်ရက်နဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဒီသောရရှင်ကဇန်နဝါရီလ12ရက်နေ့ကရေးလာတာဖြစ်ပါတယ်ရှင်သူကရန်ကုန်မြို့မြို့ရဲမှာလူဦးရေစီးရင်ကောက်တဲ့အခြေအနေကိုအခုလိုရေးပြောလာပါတယ
်ဇန်နဝါရီလ12ရက်နေ့ကသတင်းပါမြို့ထဲကဘုတ်တထောင်ကြောက်တတာပပဲတန်းမှာရက်ွက်ရုံနေသွားပြီးအိမ်တော်စုစီးရင်ပေးရပါတယ်မနေ့ကအထီတော့လူတွေရှင်ပြီးစီးရင်လာပေးသူတွေနဲပါတယ်လို့ပြောပါတယ်သူတို့ကောက်တာဘယ်တုန်းကဘယ်သူပဲနေခဲ့လက်ရှိနေထိုင်သူကိုသာကောက်ပါတယ်နေပြောင်းသွားသူနိုင်ငံခြားသွားသူတွေကိုမသိကျင်ကြပါဘူးအိမ်တော်စုစီးရင်ကိုလည်းဂရုမစိုက်ပါဘူးလက်ရှိစီးရင်ပေးပြီးရင်တရင်လာပို့သူရဲ့နာမည်ဖုန်းနံပါတ်တွေကိုတောင်းပြီးလက်မှတ်ထိုးခိုင်းပါတယ်တရင်မှာပေးရင်ပြဿနာရှာမဲ့သဘောရှိပါတယ်သူတို့ဘက်ကတော့မဖြစ်ဖြစ်အောင်လုပ်ပါပြီရွေးကောက်ပွဲလုပ်ဖြစ်ရင်လည်းအခုလိုချိန်ကြောက်ကြအောင်မှဖြစ်ပါတယ်
။ဒါကဒီသောရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါ။ဒီအိမ်နောက်စုစီရင်ကောက်တာနဲ့ပတ်သက်ပြီးတော့နောက်ထပ်သောရရှင်တရားကိုသူ့နာမည်ကိုမဖော်ပြပါနဲ့တဲ့။ဒါမဲ့လည်းသူ့နာမည်ကတရုတ်စလုံးနေနဲ့ရေးလာတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်မလည်းတရုတ်စာမဖတ်တယ်လို့ရောင်းပြီးတော့တော့မှသူ့ရဲ့နာမည်ကိုမပြောနိုင်ပါဘူးเนาะ။ဒီသောရရှင်ကလည်းဒီအိမ်နောက်စုစီရင်ကောက်တဲ့သူကိုယ်တိုင်ကြုံတွေ့နေရတဲ့ဖြစ်ရပ်တစ်ခုကိုရေးပြီးတော့ဝေမျှလာပါတယ်။
တို့စီမှာတော့အိမ်တော်စုစရာလောက်ခိုင်းနေနာမည်တစ်ခုထည့်ရင်တသိန်းကျွန်တော်ညီလင်များကလေးဆိုရင်3သိန်းစဉ်းစားကြည့်ပါဘလောက်ထိလွန်လဲလို့မင်းတို့ကအဆင်ပြေတယ်လေတဲ့အထိုင်းမှာလင်များသွားအလုပ်လုပ်ကလေးငယ်အိမ်ထားခဲ့ပြီးကြုံခံနေရတာကိုအဆင်ပြေတယ်ငွေရှိတယ်ဆိုပြီးတော့အကြောင်းဖန်ငွေညှစ်တာပါ
ဒါကမြန်မာနိုင်ငံမှာအခုဒီရွေးကောက်ပွဲမတိုင်ခင်မှာစစ်ကောင်စီကခြေရွာမျိုးနယ်တွေမှာလိုက်ပြီးတော့အိမ်တော်စုစင်းနေကောက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုရေးလာကြတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဝံကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ VOA ကနေဖန်ယူနာဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနာဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လောကထူခြားတဲ့သတင်းကလေးတွေကိုတင်ပြပေးချင်ပါတယ်။အာဂျင်တီးနားလက်ရွေးစင်ဘောလုံးသမားလီယိုနယ်မက်ဆီမစင်စွန့်နေတဲ့အယုတ်ကလေးတွေစပိန်မှာအယောင်ရဆုံးဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာတော့ရှီခဲပြည်ပေါ်မှာအင်ဒါစီပြိုင်ပွဲတစ်ခုအကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မကင်ဖြူတွေတို့တင်ဆက်ထားပါတယ်ရှင်။
အာဂျင်တီးနားလက်ရွေးစင်ဘောလုံးသမားလီယိုနယ်မက်ဆီမစင်စွန့်နေတဲ့အယုတ်ကလေးတွေစပိန်နိုင်ငံမှာအယောင်ရဆုံးဖြစ်နေပါတယ်။အာဂျင်တီးနားအသင်း2022 FIFA ကမ္ဘာဖလားချန်ပီယံဖြစ်လာခဲ့ပြီးတဲ့နောက်အခုလိုအယောင်ရဆုံးဖြစ်လာတာပါ။ကာကနဲလို့ခေါ်တဲ့စပိန်ရိုးရာမစင်စွန့်တဲ့အယုတ်ကလေးတွေဟာစပိန်နိုင်ငံအရှေ့မြောက်ပိုင်းကတလူးနီးယားဒေသကဖြစ်ပါတယ်။နာမည်ကျော်ဘောလုံးသမားမက်ဆီရဲ့ပုံတူအယုတ်ကလေးတွေဟာသူကစားခဲ့တဲ့ဘောလုံးအသင်းတွေရဲ့ဂျာစီအင်ဂျီ၃မျိုးဝတ်ဆင်ထားပြီးတော့ပြင်ပြောင်လေးတွေနဲ့မစင်စွန့်နေတဲ့ရုပ်ကလေးတွေဖြစ်ပါတယ်။တချို့ပုံတူရုပ်တွေမှာကမ္ဘာဖလားကိုကင်မြောက်ထားပြီးတချို့ရုပ်တွေကတော့ရွှေဘော့လုံးကိုကင်ထားတဲ့ပုံတွေပါ။အခုလိုစပိန်နိုင်ငံဘာစီလိုနာမြို့မှာရှိတဲ့ရိုးရာကာကနဲရုပ်ဆိုင်မှာမက်ဆီလိုကမ္ဘာကျော်ဘောလုံးသမားအယုတ်အပြင်တခြားလူသိများထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့ယူကရိန်းသမ္မတဇလန်စကီ၊ရုရှားသမ္မတပူတင်၊ပြင်သစ်သမ္မတမက်ခရွန်တို့အပြင်ကွယ်လွန်သွားပြီဖြစ်တဲ့ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလီဇာဘက်နဲ့အတူဗြိတိန်ဘုရင်သက်တတိယမြောက်ချားစ်ဘုရင်ကြီးရဲ့ပုံတူအယုတ်တွေကိုလည်းဝယ်ယူလို့ရပါတယ်။အယုတ်တစ်ခုကိုတော့အမေရိကန်ဒေါ်လာ20ဒေါ်လာကျသင့်တယ်လို့ kagne.com အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒီကဲပြင်ပေါ်မှာအင်တာစီပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ကွန်ကွန်နယ်လီမြို့မှာကျင်းပတဲ့ဒီပြိုင်ပွဲဟာ42ကြိမ်မြောက်ကျင်းပတာပါ။ပြိုင်ပွဲဝင်တဲ့အင်သာတွေဟာဘိုးတိုင်းအင်သာသို့မဟုတ်အဖုံးအုပ်ထားတဲ့ပုံးတစ်ခုကို4000တသားအင်သာတစ်ခုတည်းကိုထည့်ထားပြီးနှင်းလျှောစီးလို့ရအောင်အောက်ခြေမှာစကိတ်တံများနှစ်ခုတက်ထားရတာပါအင်သာ3ဆက်ကူလေးတစ်ခုကိုလည်းထည့်သွင်းထားရပြီးတော့အထဲမှာအုပ်ထုပ်ဆောင်ထားတဲ့လူတစ်ယောက်ကဝင်ထိုင်ပြီးအဲ့ဒီအင်သာကိုအနောက်ကလူ2ယောက်ကပန်းနိုင်ကိုအမြန်ဆုံးရောက်အောင်တွန်းရတာပါတောင်တန်းနှစ်ခုကြားမှာတည်ရှိပြီးတော့ပြည်နယ်နဲ့အမျိုးသားဥယျာဉ်တွေကြားထဲမှာတည်ရှိတဲ့ဒီမျိုးလေးကအေးချမ်းလှတဲ့ဆောင်းရည်ဒီမှာအဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့အထီးမကျန်စေဖို့အတွက်အခုလိုပြိုင်ပွဲကိုပျော်ပွဲရှင်ပွဲတစ်ခုအနေနဲ့နှင်းဆင်ကျင်းပတာပါဒီပြိုင်ပွဲကိုဒေသတွင်းကနေရာအနှံ့ကလူတွေလာရောက်ရှင်ပြိုင်ခဲ့ကြပြီးအနီးနားမှာလည်းဘေးကရဲကြီးနေသူတွေအတွက်အနှွေးတွေရစေဖို့မီးပုံကြီးတစ်ခုကိုဖြိုးထားပေးပါတယ်ခင်ဗျာ
ဘူဂေးရီးယားနိုင်ငံကကြီးရွာတရွာမှာကြောက်စရာအမီရောင်မျက်တဖုံးကြီးတွေနဲ့ခေါင်းလောင်းတွေကိုဝစ်ဆင်ထားတဲ့သူတွေစီတန်းလှည့်လည်ကကြတဲ့ကပွဲတစ်ခုကိုနှစ်သက်ကိုကြိုဆိုတဲ့အနေနဲ့ပြုလုပ်ခဲ့ကြပါတယ်။ဆွာဘားလိုနာမည်ပေးထားတဲ့ဒီကပွဲကိုမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ကျန်းမာရေးကောင်းစေဖို့နဲ့သီးနှံတွေအောင်မြင်စေဖို့လည်းရည်ရွယ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီပွဲမှာတခြားဒေသကသူတွေလည်းလာရောက်ကြည့်ရှုကြပြီးတော့ညဘက်ကပွဲမှာတော့မိတို့တွေကင်ဆောင်ပြီးမိဘုံကြီးတစ်ခုဘေးမှာကခုံကြပါတယ်။အဲ့ဒီလိုကားခုံတဲ့သူတွေကိုဆူအဘာဂတ်စ်လို့ခေါ်ပြီးတော့သူတို့ရဲ့ဒီတစ်သားမျက်နှာဖုံးတွေဟာကိုယ်တိုင်လက်နဲ့ဖန်တီးထားတာဖြစ်တယ်လို့ငှက်မွေးတွေနဲ့အလှဆင်ထားတာကြောင့်တချို့ဟာဆိုရင်6ပေနီးပါးအမြင်ရှိပါတယ်။ကပတ်မှာတက်ဆင်ထားတဲ့ခေါင်းလောင်းတန်တွေနဲ့ခလောက်တန်တွေဟာမကောင်းဆိုးဝါးနဲ့ယောဂဗျာတွေကိုမောင်းထုတ်နိုင်တယ်လို့လည်းပါဝင်သူတွေကယုံကြည်ကြပါတယ်။တချို့ပါဝင်တဲ့သူတွေဆိုရင်လ
အသက်၅နှစ်ကလေးကဆင်နွှဲလာတာဖြစ်ပြီးတော့ဒီကဝဲလောက်ပြောစရာကောင်းတဲ့ပွဲမရှိဘူးလို့ပါဝင်သူတူဖြစ်တဲ့အသက်၂၉နှစ်အရွယ်ဂျူဂျီအီဗနော့ဖ်ကပြောပါရရှင
်ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်တစ်ခုမှာအေးချမ်းလာတဲ့ဆောင်းရာသီအတွင်းဒီကဲရီစိန်တဲ့အခမ်းအနားတစ်ခုကို2023ခုနှစ်ရဲ့နှစ်ဆပထမဦးဆုံးသတင်းပတ်မှာကျင်းပခဲ့ပါတယ်ဂျမားကြီးကောင်းမွန်စေဖို့စိတ်ဝိညာဉ်တန်ရှင်းစေဖို့နဲ့နှစ်သစ်အတွက်ဆူတောင်းတဲ့အနေနဲ့ဒီကဲရီစိန်ကြတာပါနိုင်ငံပိုင်းလေးပဲဝစ်ထားတဲ့အမျိုးသား33ယောက်နဲ့အဖြူရောင်ဝစ်စုံတွေဝစ်ဆင်ထားတဲ့အမျိုးသမီး9ယောက်တို့ဟာရေခဲရီထည့်ထားတဲ့ပုံးထဲမှာနှစ်ခါစိန်ခဲ့ကြပြီးတော့စုစုပေါင်းအချိန်၄မိနစ်ကြာရေခဲရီစိန်ခဲ့ကြတာပါရေခဲရီထဲမှာခြေချောင်းတွေနာကျင်နေခဲ့ပေမဲ့လည်းပြီးသွားတဲ့အခါမှာတော့လန်းဆန်းသွားတယ်လို့အသက်85နှစ်အရွယ်ယိုရှိဟီတိုရှိပါတာကပြောပါတယ်သူဟာဒီပွဲမှာအသက်အကြီးဆုံးဖြစ်ပြီးတော့68နှစ်တိုင်မပြတ်မကွက်ရေခဲရီစိန်ခဲ့သူတူဦးလည်းဖြစ်ပါတယ်68ကြိမ်မြောက်အဖြစ်ကျင်းပတဲ့အခုလိုရှင်တိုဘာသာရေးအခမ်းအနားကိုတက်ပိုးဦးစုအီနာရီဘုရားကျောင်းမှာကျင်းပခဲ့တာဖြစ်ပြီးတော့အခမ်းအနားကျင်းပတဲ့အချိန်နေ့အပူချိန်ဟာ9ဒီဂရီဆယ်စီယပ်စ်လောက်ပဲရှိပါတယ်1955ခုနှစ်မှာအခုလိုအခမ်းအနားကိုကျောင်းတိုင်ဖုံးတော်ကြီးဟောင်းတစ်ပါးကကိုယ့်ဘာသာကိုရေခဲရီနဲ့ပတ်ဖြန်းပြီးဒေသခံအတိုင်းအဝိုင်းကျမ်းမာချမ်းသာစေဖို့ဆူတောင်းပေးခဲ့ရာကနေစတင်ခဲ့တာပါခင်ဗျာ
ကမ္ဘာသလွားကအခုလိုထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတို့တို့ကတင်ပြခဲ့တာပါရှင် VOA ကနေအခုလိုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုတော့ VOA ရဲ့ internet စာမျက်နှာ bamish.voanews.com မှာတစ်ခါပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်စုံမင်းပြောပြပေးပါရှင်
အကြံဖက်ပြိပခါတွေပေါ်ပေါက်နေတဲ့မြန်မာနဲ့ကမ္ဘာတစ်လွှားငြိမ်းချမ်းရေးအတွက်တနင်္ဂနွေနေ့ကကြာရောက်တဲ့တရုတ်နှစ်သိက္ခူအထိမ်းမှတ်ဟောကြားရာမှာပုံရံမင်းကြီးကတိုက်တွန်းလိုက်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကျေးရွာကနှစ်ရာကျော်နှစ်ပေါင်းရာကျော်ရှိတဲ့ခရစ်ယာန်ဘုရားကျောင်းမိရှုဖျက်ဆီးခံရတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်ပုံရံမင်းကြီးကအဲ့ဒီလိုမိန့်ကြားလိုက်တာပါမြန်မာနိုင်ငံမှာအရေးပါဆုံးနဲ့ရှေ့ကြဆုံးဝေပြူတဲ့နေရာတွေတဲ့အပါအဝင်ဖြစ်တဲ့ချမ်းသာရွာကဖျားကြောင်မိရှုဖြက်စည်းခံရတာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းဗာတီကန်ကျောင်းတော်စိန့်ပီတာယဉ်ပြင်ကပရိသတ်ကိုတနင်္ဂနွေနေ့ကပုံရံမီမင်းကြီးဖရန်စစ်စကမိန့်ကြားလိုက်တာဖြစ်ပါတယ်ယူကရိန်းအတွက်လက်ပတ်တူအမျိုးအစားတင်ကားတွေပေးဖို့ရေးအတီးပြုတ်ဖို့ဖိအားပေးမှုတွေများပြားနေချိန်မှာပဲဂျာမန်ဝန်ကြီးချုပ်အိုလက်ရှောဟာပြင်သစ်သမ္မတနဲ့တနင်္ဂနွေနေ့ကပြင်သစ်နိုင်ငံမှာထိပ်သီးဆွေးနွေးခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်ကယူကရိန်းကိုအစစ်မြင့်တင်ကားတွေပို့ပေးမလားပို့မပေးဘူးလားဆိုတာမပြောခဲ့ပေမဲ့ဆုံးဖြတ်ချက်ကိုအမေရိကန်အပါအဝင်မဟာမိတ်တွေနဲ့အတူညှိနှိုင်းပူးပေါင်းပြီးမှချမှတ်မယ်လို့ Reuters သတင်းဌာနကကိုးကားဖော်ပြပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ပြင်သစ်လုတ်လက်ကလက်အမျိုးအစားတိုက်ခိုက်ရေးတင်ကားတွေယူကရိန်းကိုပေးပို့ဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ကြောင်းပြောပါတယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာတရုတ်နှစ်သစ်ကူပွဲတော်ကျင်းပနေတဲ့ကာပွဲတစ်ခုမှာစနေနေ့ညနောင်ပိုင်းကလူ၁၀ယောက်သေဆုံးခဲ့တဲ့ပြစ်မှုတနပ်ပစ်ခတ်မှုကျူးလွန်သူကိုအာဏာပိုင်တွေကဆက်လက်ရှာဖွေနေပါတယ်မန်ထရိုရီပတ်အရက်ကစတားဘယ်လွန်ဒန်းစတူဒီယိုပစ်ခတ်မှုမှာအမျိုးသား၅ဦးနဲ့အမျိုးသမီး၅ဦးသေဆုံးပြီး၁၀ဦးတည်းမနဲ့ဒဏ်ရာရရှိခဲ့တယ်လို့ခရိုင်ရဲမှုကပြောဆိုပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုခင်မောင်စုံမင်းကြီးညားခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတငေထိုက်ဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Derek Smith တို့ဖြစ်ပါတယ် VOA American အတန်ရဲ့ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လင်းခဲ့တာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနာပါ
The
This program has come to you from the Voice of America, Washington.